တချိန်တည်းမှာပဲအာဆီယံဖွဲ့ဝင်နိုင်ငံတနိုင်ငံဖြစ်တဲ့စင်ကာပူနိုင်ငံကလည်းမြန်မာနိုင်ငံအတွင်းလက်နက်မဲ့အရတားတွေကိုအသက်သေးစေနိုင်လောက်တဲ့လက်နက်တွေနဲ့အင်အားသုံးပစ်ခတ်ပြုတ်ခွဲတဲ့ပြစ်မှုကိုဘာအကြောင်းပြချက်နဲ့မှခုခံချေပါလို့မရဘူးလို့ပြောပါတယ်။မနေ့တုန်းကမန်လေးမြို့ဆန္ဒပြပွဲအတွင်းဆန္ဒပြသူတွေကတည်ဆုံခဲ့ပြီးတဲ့နောက်စင်ကာပူနိုင်ငံရဲ့ဝန်ကြီးဌာနကအခုလိုကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းဆန္ဒပြသူတွေကိုစစ်တပ်ကအင်အားသုံးနေခြင်းမူကြောင့်ရတားတွေတည်ဆုံးခဲ့ရတဲ့အပေါ်အလွန်ထိတ်လန့်တုံ့လုံးမိကြောင်းလည်းစင်ကာပူနိုင်ငံရဲ့ဝန်ကြီးဌာနကပြောဝေရကပြောပါရယ်လက်နက်မဲ့ရတားတွေကိုတည်စီလောက်တဲ့လက်နက်သုံးပြီးဖြိုခွင်းတဲ့ပြမှုအတွေ့ဘယ်လိုအကြောင်းပြချက်နဲ့မှခွင့်လွှတ်စရာမရှိဘူးလို့လည်းသူကပြောပါရယ်လက်ရှိအခြေအနေတွေဆက်ပြီးပိုဆိုးရွားလာမယ်ဆိုရင်တော့မြန်မာနိုင်ငံရဲ့ဒေသတွေမှာစန့်ကျင်ဘက်တံပြန်တက်ရောက်မှုတွေဆူဆူရွားရွားပေါ်ပေါက်လာလိမ့်မယ်လို့လည်းစင်ကာပူနိုင်ငံကသတိပေးလိုက်ပါရယ်